ကိုနေဖုံးလှရဲ့ကျွန်တော်လွတ်ကြခဲ့တဲ့မြို့တော်စာအုပ်မကြခင်စတင်ဖြန့်ချီတော့မယ်လို့သိရပါတယ်ဒီစာအုပ်ထုတ်ဝေပြရတဲ့အကြောင်းလေးအရင်ပြောပြပေးပါလားခင်ဗျဟု
တ်ကဲ့ကျွန်တော်ကအရင်တော့ကျွန်တော်ကဒီ print media တွေမှာအဓိကရေးနေတာလေဒါပေမဲ့ကျွန်တော်အဲ့ print media တွေမှာရေးရတာဒီ censorship ဆိုတာရှိနေတာလေနောက်ပြီးတော့ဒီ editor တပွဲတွေမှာလည်းကျွန်တော်အကြာကြီးဖြတ်သန်းရမျိုးရှိရပါတယ်အဲ့ခါကျတော့ကျွန်တော် blog ပေါ်မှာရေးပြတယ်ဗျblog ပေါ်မှာရေးပြတယ် blog မှာပဲဒီနေပေါ်လာတဲ့နာမည်တစ်ခုနဲ့ကျွန်တော်စာရေးတော်တော်များရေးပြကြအားနေပြီးတော့အခုကျတော့ကျွန်တော်တို့ဒီတိုင်းပြည်အပြောင်းလဲအခြေအနေမှာပေါ့ဗျာဒါအတိုင်းအတာတစ်ခုထိလွတ်လပ်မှုတစ်ခုရှိလာပြီနောက်ပြီးတော့ဒီ sensor set ဆိုရင်လည်းကျွန်တော်တို့တိုင်းလျောက်ဖြေရောက်မှုတွေရှိလာပြီလုံးဝမရှိတော့အောင်ဟုတ်ပါမယ်ဖြေရောက်မှုတွေရှိလာတဲ့ကြောင့်မို့ကျွန်တော်အခု print media ဘက်မှာကျွန်တော်ဒီလိုစာအုပ်လေးတွေကျွန်တော်ပြန်ထုတ်မလားပေါ့နော်အဲ့လိုစဉ်းစားပြီးတော့ကျွန်တော်အခုဒါပထမအဆုံးချိန်ပေါ့နော်ကျွန်တော်ရဲ့ဝတ္ထုတော်လေးတွေပြန်စုပြီးတော့ကျွန်တော်ထုတ်ပြတာပါ
အော်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီစာအုပ်ခေါင်းစဉ်ကိုကျွန်တော်လွတ်ကြခဲ့တဲ့မြို့တော်လို့အမည်ပေးရတဲ့အကြောင်းရောသိရမလားခင်ဗ
ျဟုတ်ကဲ့ဒါတော့ဟောလေအဲ့ကျွန်တော်လွတ်ကြခဲ့တဲ့မြို့တော်ဆိုတာကဟောကျွန်တော် blog စာရေးရတာကျွန်တော် blog ကိုကျွန်တော်အဲ့နာမည်ပေးခဲ့တာလေအဲ့ဒီဟာကလည်းကျွန်တော်ဘာဖြစ်လို့ပေးခဲ့တာလဲဆိုတော့ကျွန်တော်ကစာရေးဆရာဘဝကိုကျွန်တော်အရင်ယူတွေ့တယ်လေကျွန်တော်စာရေးခြင်းနဲ့စာရေးဆရာဖြစ်ခြင်းနဲ့အဲ့ကကြတော့ဒါမှတကယ်ကြတော့ဒီကျွန်တော်တို့ဒီအဲ့2005 2006ပေါ့2009ပေါ့အဲ့ကာလတွေမှာကျွန်တော်ဒီကျွန်တော်နိုင်ငံအခြေအနေကကျွန်တော်တို့ဒီမှာတို့လက်လက်ရေးခွင့်မရှိဘူးဆန်ဆာရှိကျွန်တော်တို့ရေးသမားတွေအားလုံးကအဲ့လိုမျိုးချက်တောက်မှုတွေခံရတယ်ပေါ့နော်အထိတ်ချုပ်မှုတွေရှိနေအဲ့ခါကျတော့ကျွန်တော်ကစာရေးဆရာဖြစ်ခြင်းမှာလည်းဖြစ်ခွင့်မရခဲ့ဘူးပေါ့ဗျာဒါပေမဲ့ကျွန်တော်ဒီနိုင်ငံသားကိုရောက်ပြီးတော့ဒီအင်တာနက်နဲ့ညီဖြတ်ခွင့်ရတဲ့အချိန်မှာကျွန်တော်ဒီ blog ဆိုတာကိုတွေ့ရှိတဲ့အခါမှာဒီစာရေးခွင့်ကိုကျွန်တော်ပြန်ရခဲ့တယ်ပေါ့နော်အဲ့တော့ဒီမှာ blog ပေါ်မှာစာရေးခွင့်ပြန်ရတဲ့အချိန်မှာကျွန်တော် Mac ခဲ့တဲ့အိမ်မက်ပေါ့နော်ကျွန်တော်တိစောက်ခြင်းတဲ့မျိုးတော်တစ်ခုကိုကျွန်တော်ဒီ blog မှာပြန်စောင့်မယ်ဆိုပြီးတော့ကျွန်တော်လွတ်ကြခဲ့တဲ့မြို့တော်ဆိုတဲ့နာမည်လေးကျွန်တော်ပေးပြခဲ့တာပါ။အဲဒီကျွန်တော် blog နာမည်ကိုပဲကျွန်တော်အခုကျွန်တော်စာအုပ်ကိုကျွန်တော် blog နာမည်ကိုပဲပြန်ပေးပြီးကျွန်တော်ပြန်ထုတ်မှာပါ။အ
ဲတော့ဒီစာအုပ်ထဲမှာဘယ်လိုအကြောင်းအရာတွေရေးသားထားပါလဲခင်ဗျ
။ဘယ်လိုအကြောင်းအရာလဲဆိုတော့အများစုကတော့ဝတ္ထုတူတွေရှိမှာကြာ။နောက်ပြီးတော့ဝတ္ထုတူရဲ့မှာကျွန်တော်ရဲ့သင်ကိုရေးတွေတော့များတယ်။ဒါပေမဲ့တချို့ဟာလေးကြောင့်ကျွန်တော်အင်တာနက်ပေါ်မှာကျွန်တော်ရှောက်ကြည့်ရင်လည်းကျွန်တော်ဖတ်မိတာလေးတွေကိုကျွန်တော်ပြန်ပြီးတော့ပါလာပြန်ထားတာမျိုးလေးတွေကျွန်တော်တွေ့ရ slide show လေးတွေကိုကျွန်တော်ခံစားကျွန်တော်ခံစားပြီးပြန်ရေးထားတာမျိုးလေးတွေပေါ့နော်အဲ့လိုမျိုးလေးတွေလည်းပါတယ်ကြာအဲဝတ္ထုတူကကျွန်တော်ရာသဆောင်လို့ပဲပြောရမှာကြာအချက်ဝတ္ထုလည်းအချက်ကြောင်းတွေရေးထားတယ်လည်းပါတယ်နောက်ပြီးတော့ကျွန်တော်ရဲ့အမြင်ယူဆတွေပေါ့နော်အဲ့လိုမျိုးတွေလည်းပါတယ်နောက်ပြီးတော့အဲ့ကျွန်တော်အဲ့လိုမျိုး post modern စံဆန်ပေါ့ကြာကျွန်တော်ပြောနေတာလေးတွေကိုကျွန်တော်တည့်မပြောဘဲနဲ့အဲ့လိုဆွဲဝိုက်ပြီးတော့ကျွန်တော်ရေးထားတာမျိုးလေးတွေလည်းပါတယ်ကြာ
အဲ့တော့ဒီစာအုပ်မိတ်ဆက်ပွဲကဘယ်တော့စမှာပါလဲ
ဩဂတ်၂ရက်နေ့မှာကျွန်တော်ဒီမှာဘောရောင်လန်းကဟုံးမြုံငန်းပေါ့နော်အဲ့မှာအမှတ်58မြေတော့60ပေါ့အဲ့ဟုံးမြုံငန်းမှာကျွန်တော်လုပ်ပါမယ
်ဆိုတော့ဒီစာအုပ်နဲ့ပတ်သက်ပြီးတော့ထူးခြားတဲ့အကြောင်းရှိရင်လည်းသိပြစီခင်ဗျ
ထူးခြားတာတော့ပေါ့နော်ကျွန်တော်အများစုကတော့ကျွန်တော် blog ပေါ်ကဟာပြပါတယ်ဒါပေမဲ့တချို့အစ်စ်တွေပါတယ်ကြအဲ့အစ်စ်တွေကကျွန်တော်ထောင်ထဲမှာကျွန်တော်အဲ့လိုမျိုးကျွန်တော်စိတ်ကူးရပြီးတော့ရေးထားတာတွေဆိုရေးထားတဲ့ချို့ဝတ္ထုတော်လေးနှစ်ပုတ်သုံးပုတ်တော့ပါတယ်ကြ
အေးဟိုဝတ္ထုတူတွေတဲကပြည်သက်တွေခံစားနိုင်အောင်ပေါ့အမီးသဘောမျိုးတပိုင်းလောက်ပြောပြပါလား
အမီးသဘောမျိုးပြောရမယ်ဆိုရင်ကျွန်တော်ရေးသားရဲ့အထက်မှာဆိုရင်အဲ့သက်ရှိကွက်လက်များဆိုပြီးတော့ကျွန်တော်ဒီခလေးတွေပေါ့နော်အခုကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်နေတဲ့ခလေးတွေကြောင်းတက်ရမယ်ဆိုရင်မှကြောင်းမတက်ရဘဲနဲ့လုံနေရတဲ့ခလေးတွေကြောင်းရေးထားအောင်လို့လေးတွေပါတယ်နောက်ပြီးတော့ post modern ဆန်ဆန်ရေးထားတဲ့ဒီပေါ့မင်းသားတယောက်ပြတက်သက်ကနေပေါ့ကွာအဲ့တက်သက်ကိုကျွန်တော်ကတိတ်တက်တယောက်နေတာကျွန်တော်ဝင်ရှိတယ်ဆိုတဲ့ဟာမျိုးလေးကိုအဲ့ဒါကိုကျွန်တော် post modern ဆန်ဆန်ပေါ့နော်ကျွန်တော်နမိတ်ပုံတွေတုံးပြီးတော့ရေးထားတာမျိုးတွေအဲ့လိုမျိုးတွေပါတယ်နောက်ပြီးတော့ဘလူးတကောင်ရဲ့ကာကျိုးဆိုရယ်ဟာမျိုးဆိုရင်လည်းကျွန်တော်ဒါနည်းနည်း post modern ဆန်ဆန်ပေါ့နမိတ်ပုံတွေတုံးပြီးတော့ရေးထားတဲ့ဝတ္ထုတော်တော်များများပါတယ်ကြ
ဟုတ်ကဲ့ကိုနေဖုံးလိုက်ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါ